ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူပေါင်း389ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အဆောက်အဦးပြိုကျမှုအတွက်အဲ့ဒီဆက်ယုံအဆောက်အဦးပိုင်ရှင်ကိုဖမ်းထားပြီလို့ရဲကပြောပါတယ်။အိန္ဒိယနိုင်ငံနယ်စပ်နားမှာဆိုဟဲလ်ရာနာကိုဖမ်းမိတယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့တုန်းကကြေညာခဲ့တာပါ။အဆောက်အဦးပြိုကျခဲ့တဲ့ဗုဒ္ဓဟူးနေ့ကလေးကပိုင်ရှင်ရာနာပျောက်နေတာလည်းဖြစ်ပါတယ်။စနေနေ့တုန်းကလည်းဆက်ယုံကအရာရှိ2ယောက်နဲ့အင်ဂျင်နီယာ2ယောက်ထက်မနည်းကိုဖမ်းဆီးခဲ့ပါတယ်။အထက်ကျုပ်ဆက်ယုံပါရှိတဲ့အဆောက်အဦးကြီးပြိုကျခဲ့မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေစုစုပေါင်းဖမ်းဆီးထားတာ9ယောက်ရှိသွားပါပြီ။အခုတစ်ချိန်တည်းမှာပဲအဆောက်အဦးပြိုကျတဲ့နေရာမှာမီးလောင်ခဲ့တဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတာဝန်ရှိသူတွေကယာယီဆိုင်ထားခဲ့ရပါတယ်။ပိတ်မိနေတဲ့အမျိုးသမီးကိုကယ်ဖို့အတွက်တမဏိထုတ်တန်းကိုဖြုတ်ဖို့ကြိုးစားနေစဉ်မှာတနင်္ဂနွေနေ့ညတုန်းကမီးလောင်ခဲ့တာဖြစ်ပါတယ်။မီးကြောင်အဲ့ဒီအမျိုးသမီးတေဆုံးခဲ့ပုံရပြီးတော့ကယ်ဆယ်ရေးသမား3ယောက်ထက်မနည်းလဲဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။